တနင်္လာနေ့တုန်းကလှုပ်သွားတဲ့ဒီယူကရိန်းနိုင်ငံသမ္မတယူကော့ပွေးရဲ့ထွက်လာတဲ့နောက်ဆုံးရလဒ်တီမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းချောကလက်လုပ်ငန်းရှင်ဂရူဂျေတတိပက်ထရိုပိုရိုရှန်ကိုကအနိုင်ရနေပါတယ်။မဲရလဒ်တွေအရဆိုရင်ပိုရိုရှန်ကိုဟာမဲပေးသူ56ရာခိုင်နှုန်းရဲ့မဲတွေကိုရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှန်ကိုဟာ73ရာခိုင်နှုန်းနဲ့ဒုတိယနောက်မှာလိုက်နေပါတယ်။မဲရလဒ်အပြည့်စုံကတော့တရင်းလာနေမှာထွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံအရှိတ်ချမ်းမှာတော့ဒီရုရှားလူလားသူခွဲထွေးရေးသမားတွေကမေယုံတွေကိုပိတ်ဆို့ပြီးတော့ယူကော့ပွဲပြည်အောင်လို့ချင်းချောက်နေပြီမဲ့ယူကရိန်းစုရကတော့ဒီယူကော့ပွဲကိုဆက်လုပ်ဖို့အတွက်ပိုင်းဖြတ်ခဲ့ပါတယ်ခွဲထွေးရေးသမားတွေထိန်းချုပ်ထားတဲ့ Donetsk မြို့မှာတော့ဒီမေယုံတွေမဖွင့်နိုင်ခဲ့ပါဘူး Donetsk ဒေသတစ်ခုလုံးမှာတော့ရှရှပါပါမဲပေးသူအရေအတွက်16ရာခိုင်နှုန်းပဲရှိတယ်လို့သတင်းရပါတယ်အကြမ်းဖက်မှုတွေနဲ့ရန်ပြုတ်မှုတွေကြားကနေပြီးတော့ယူကရိန်းပြည်သူတွေဟာသူတို့ရဲ့သဘောဆန္ဒကိုထုတ်ဖော်နိုင်ခဲ့တဲ့အပေါ်ဂုဏ်ယူဝမ်းမြောက်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်ယူကရိန်းပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုသူတို့ရွေးချယ်ခွင့်ရဖို့နောက်ဒီမိုကရေစီစနစ်မှာနေထိုင်ခွင့်ရဖို့အတွက်အချိန်ချင်းပြသခဲ့ပြီးဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကဒီယူကရိန်းသမ္မတတစ်နဲ့ရွေးချယ်ခံလွှတ်တော်နဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောသွားပါတယ်။ယူကော့ပွဲနဲ့ပတ်သက်လို့တရားဝင်မှုအပေါ်မှာတန်ဆာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့ပေမဲ့လို့ဒီယူကော့ပွဲရလဒ်ကိုအသိမှတ်ပြုမယ်ဆိုတာကိုတော့ကတိပေးပါတယ်။ယူကရိန်းသမ္မတတစ်အနေနဲ့ယူကရိန်းအရှိတ်ဖက်ချမ်းကခွဲထွေးရေးသမားတွေကိုစီးနှိမ်မှုတွေအဆုံးသတ်လိုက်မယ်လို့လည်းသူ့အနေနဲ့မျှော်လင့်တဲ့အကြောင်းလဲရုရှားသမ္မတကပြောခဲ့ပါတယ်ခင်ဗျာ။